တော်ရရှိမြတ်ခင်ဗျာအမေရိကန်ဆိုရနိုင်ငံခြားရေးဌာနကမနေ့ကထုတ်ပြန်ခဲ့တဲ့2015ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာမှာမြန်မာနိုင်ငံဟာဘာသာရေးထိန်းချုပ်မှုတင်းကျပ်တဲ့နိုင်ငံများစီရင်မှာဆက်လက်ပါဝင်နေပါတယ်။အဲ့ဒီအစည်းအဝေးခန်းစာကိုပါတီဆွဲကင်းရှင်းပြီးတည်ကြားလွတ်လပ်တဲ့အမေရိကန်ပြည်ထောင်စုအဆင့်အဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် IRF ကထုတ်ပြန်ခဲ့တာပါ။ကမ္ဘာတစ်ဝန်းဘာသာရေးလွတ်လပ်ခွင့်အခြေအနေဟာဆိုးဝါးနေစေပဲလို့အဲ့ဒီအစည်းအဝေးခန်းစာမှာထောက်ပြထားပါတယ်အထူးသဖြင့်အစ္စလာမ်နိုင်ငံတွေကဘာသာရေးဆွဆွဲခြင်းနဲ့တည်ထန်အထိအပြစ်ပေးတဲ့အခြေအနေတွေကိုအလေးပေးထောက်ပြထားတာပါဒါပေမဲ့ကမ္ဘာတစ်ဝန်းကအစိုးရတွေဟာလည်းဘာသာရေးဆိုင်ရာအဖွဲ့အစည်းတွေအထူးသဖြင့်လူနည်းစုဘာသာရေးအသိုင်းအဝိုင်းတွေနဲ့နိုင်ငံတကာနိုင်ငံရဲ့လူများစုအစဉ်အလာကိုယ်ပွယ်ယုံကြည်လာတာမဟုတ်တဲ့ဘာသာရေးတွေအပေါ်ထိန်းချုပ်ဖိနှိပ်မှုတွေပိုပြီးတော့တင်းကျပ်လာနေတယ်လို့ IRF အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်အဲ့ဒီနိုင်ငံတွေထဲမှာမြန်မာ၊ရုရှား၊ဗီယက်နမ်၊ဘရူနိုင်း၊အဇာဘိုင်ဂျန်၊အင်ဂိုလာနိုင်ငံတွေကိုဘာသာရေးဆိုင်ရာဥပဒေတွေအထူးတလည်တင်းကျပ်မှုရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။အဲ့ဒီအစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အဆင့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် IRF ရဲ့တာဝန်ကြီးဒေးဗစ်ဆာဘတ်စတိန်က
So in Burma, for example, which has blasphemy laws on the books, we had an incident not too long ago in which that was a fact.
Muslim ဟုတ်တဲ့နိုင်ငံတွေမှာလည်းဘာသာရေးစော်ကားမှုဆိုတဲ့ပြစ်ဒဏ်တွေရှိကြတာပါပဲ။ဥပမာမြန်မာနိုင်ငံမှာလည်းရှိနေကျဉ်းသုံးနေပါတယ်။ဂျာမနီအပါအဝင်တခြား Muslim ဟုတ်တဲ့နိုင်ငံတွေအများအပြားကိုလည်းအခုဒီစီရင်ထဲမှာထည့်သွင်းထားပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနမှာမနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နိုင်ငံတို့ရဲ့ဘာသာရေးလွတ်လပ်ခွင့်အဆင့်ကိုပုံမစိုးရင်ပွဲအဆင့်တင့်နဲ့စိုးရင်ပွဲအဆင့်နှစ်အဖြစ်သတ်မှတ်ထားပါတယ်။အခုထုတ်ပြန်ခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် IRF ရဲ့အစည်းအခမ်းအစမှာမြန်မာနိုင်ငံကိုပုံမစိုးရင်ပွဲအဆင့်တင့်နိုင်ငံများစီရင်တဲ့မှာဆက်လက်ထားရှိဖို့တင်ပြထားပါတယ်။အဓိကအကြောင်းကတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေဆက်ပြီးတော့ရှိနေတာဘာသာမတူသူတွေနဲ့ထိမြက်လက်ထပ်ခွင့်ဆိုင်ရာဥပဒေတွေဘာသာကူးပြောင်းမှုဥပဒေတွေစတဲ့ဥပဒေ၄ရပ်ကိုပြီးခဲ့တဲ့အစိုးရလက်ထက်မှာအတည်ပြုခဲ့တာအဆရှိတာတွေကြောင့်လို့ IRF အစည်းအခမ်းအစားကဆိုပါတယ်။အဲ့ဒီအဆင့်တစ်စီးရင်မှာမြန်မာနဲ့အတူတရုတ်၊အီရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ဆော်ဒီအာရေဗီယား၊ဆူဒန်၊တာကမင်နစ္စတန်၊ဥဇ်ဘက်ကစ္စတန်နိုင်ငံတွေပါဝင်ကြပါတယ်။အဆင့်နှစ်စီးရင်ဝင်နိုင်ငံတွေကတော့အာဖဂန်နစ္စတန်၊အဇာဘိုင်ဂျန်၊ကျူဘာ၊အိန္ဒိယ၊အင်ဒိုနီးရှား၊ပါကစ္စတန်၊လာအို၊မလေးရှားရုရှားနဲ့တူရကီနိုင်ငံတွေကိုသတ်မှတ်ဖို့ဖော်ပြထားပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်က
And religious freedom is a core component of maximizing that potential for people to express themselves freely.
ဘာသာရေးလွတ်လပ်ခွင့်ဟာလူသားတွေအနေနဲ့20တရာစုမှာအောင်မြင်မြင်လွတ်လွတ်လပ်လပ်ရှင်သန်တိုးတက်ဖွံ့ဖြိုးနိုင်စွမ်းရှိဖို့ကိုယ့်ကိုယ်ကိုမြည်သူမြေဝါဆိုတာလွတ်လွတ်လပ်လပ်ဖော်ပြနိုင်ဖို့ကိုယ်ပိုင်ဖြစ်နိုင်စွမ်းအောင်မြင်နိုင်စွမ်းတွေရှိဖို့အတွက်အဓိကအခရာကျတဲ့အချက်တစ်ချက်ဖြစ်ပါတယ်လို့အစည်းအဝေးခန်းစာထုတ်ပြန်ပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ